sir. Thanks for your.
ဒီလိုမိကျင်တာကတော့လက်ရှိ energy အစိုးရတည်ရဲ့ရက်တရာကာလအတွင်းဒီနိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေပေါ်မှာတာမတ်ကြီးနေနဲ့ဘလို့အမြင်ရှိလဲသိကြပါတယ်။နောက်အစိုးရတဲ့အတွက်စင်ခေါ်ချက်တွေကိုရောဘလို့မြင်ထားပါလဲ
Well, I think it's fair to say that there's lots of challenges facing the country.
ဒီတိုင်းပြည်အတွက်ကစိန်ခေါ်ချက်အတော်များများရှိနေတယ်လို့ပြောရမှာပါ။ဆိုရကလည်းငင်းချင်းကိစ္စကိုဆောင်ရွက်နေတာ၊စီးပွားရေးအကျိုးခံစား권ရအောင်လုပ်နေတာစတာတွေနဲ့ဒီစိန်ခေါ်ချက်အခက်အခဲတွေကိုကျော်လွှားဖြေရှင်းနိုင်ဖို့အတွက်စတင်ကြိုးပမ်းနေတယ်လို့ယူဆရပါတယ်။ချက်ချင်းနိုင်ငံကိုဖြေရှင်းလို့မရနိုင်တဲ့အတော့ကိုချုပ်ထွေးပွေလီတဲ့ကိစ္စရပ်တွေကလည်းရှိပါသေးတယ်။ဒါပေမဲ့လည်းဒါတွေအားလုံးဖြေရှင်းနိုင်ဖို့အတွက်ဆိုရအနေနဲ့အတော်လေးတက်တက်ကြွကြွလှုပ်ဆောင်နေတာတွေတွေ့ပါတယ
်
Another thing is this question is about the economic engagement.
နောက်တစ်ခုကတော့ဒီစီးပွားကုန်သွယ်ကိစ္စပါ။အခုဒီအစိုးရသက်ရက်တရာအတွင်းမှာ American မြန်မာစီးပွားကုန်သွယ်ဆက်ဆံမှုတွေဘယ်လောက်ထိတိုးတက်မှုရှိလာပါလဲ။ရှင်းဆက်ပြီးတော့ရောဒီ American မြန်မာစီးပွားရေးကုလူဆက်ဆံမှုတွေအတွက်အလားအလာခေါင်းတွေရောဘယ်လိုမြင်ရပါလဲ
။ Yes, I see really good prospects. This is something I'm very focused on for two reasons. One,
စီးပွားရေးကုလူဆက်ဆံမှုအတွက်တကယ်ကိုအလားအလာခေါင်းတွေတွေ့ရပါလဲ။ဒီတော့လေကျွန်တော်အနေနဲ့အတော်လေးကိုအလေးပေးဆောင်ရွက်နေပါတယ်။ဒါကလည်းအကြောင်းနှစ်ချက်ရှိပါတယ်။နံပါတ်1ကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ကျွန်တော်တို့အခမ်းအကဏ္ဍရည်တည်ချက်နဲ့ကျွန်တော်တို့ရဲ့ဂရီကိုတွေကတော့မိတ်ဆွေနိုင်ငံတစ်နိုင်ငံအနေနဲ့မြန်မာလူစုကိုကျွန်တော်တို့ပေးနိုင်တာအခုပြုပြင်ပြောင်းလဲရေးတွေကိုထောက်ခံကူညီဖို့ဒီတိုင်းပြည်ရဲ့တာဝါပြောမှုကြိုးပမ်းတည်ဆောက်နေတာတွေကိုကူညီပေးဖို့ဖြစ်ပါတယ်။စီးပွားရေးဆက်ဆံမှု၊ကုန်သွယ်ရေးကူးလူဆက်ဆံမှု၊ရင်းနှီးမြှုပ်နှံမှု၊စီးပွားရေးအကူအညီစတာတွေဟာဒီအတွက်အများကြီးထောက်ကူဖြစ်စေမှာပါ။ဒုတိယချက်ကတော့ကျွန်တော်တို့နိုင်ငံအကြားမှာနှိဆက်တဲ့ဆက်ဆံရေးတိစောက်ချင်ပါလေ။နိုင်ငံအကြားမှာကုန်သွယ်မှုတွေပို့လို့ဖို့အတွက်ရင်းနှီးမြှုပ်နှံမှုတွေပိုများလာဖို့ကအရေးကြီးပါလေ။အခုဆိုရင်ကျွန်တော်တို့ဆောင်ရွက်လှူရှားမှုတွေဟာအတော်လေးဆိတ်လို့ရှားစရာပါ။အခုဆိုရင်တော့စီးပွားရေးကိုယ်စားလှယ်အဖွဲ့တွေလာရောက်လည်ပတ်မှုတွေလည်းရှိနေပါပြီ။လာမယ့်သတင်းပတ်တွေမှာဆိုရင်လည်းအမေရိကန်ပြည်ထောင်စုဘက်ကအကြီးတန်းစီးပွားရေးတာဝန်ရှိသူတွေလာရောက်လည်ပတ်ကြဖို့ရှိနေပါလေ။မြန်မာပြည်သူတွေရောအမေရိကန်ပြည်သူတွေအတွက်ပါအကျိုးရှိစေမယ့်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေပို့ပြီးတော့ဆောင်ရွက်နိုင်ဖို့အတွက်အသေးစိတ်နည်းလမ်းတွေကိုလည်းလေ့လာရှောင်ဖွေကြမှာပါ
Well, Myanmar, as well as the people of the United States.
ဒီအစိုးရတည်ရဲ့ရက်တရာကာလအတွင်းမှာရောတိုးတက်မှုတွေရှိခဲ့ပါလား
Well, you know, I think it's hard in 100 days.
မြန်မာမှာရောအမေရိကန်မှာပါဒီလိုရက်တရာအတွင်းမှာအောင်မြင်မှုကြီးတွေရဖို့ဆိုတာခက်ခဲပါတယ်။လူတွေကအစိုးရကထုတ်ပြန်မဲ့အခုစီးပွားရေးမူဝါဒကိုစောင့်ကြည့်နေကြတယ်လို့ထင်ပါတယ်။တို့တော်ဘက်ကလည်းယင်းနည်းမြှုပ်နှံမှုဥပဒေကိုပြင်ဆင်ဆောင်ရွက်နေတာရှိပါတယ်။မြန်မာနိုင်ငံဟာယင်းနည်းမြှုပ်နှံမှုတွေကိုတကားဖွင့်ပေးလိုက်ပြီဆိုတာကိုအခုထုတ်ပြန်တဲ့စီးပွားရေးမူဝါဒကနေပြီးတော့ကြေညာပြောဆိုခွင့်ရမယ့်အခွင့်အလမ်းရှိပါတယ်။ဒါဟာအမေရိကန်စီးပွားရေးလုပ်ငန်းတွေအတွက်အတော်လေးအားတက်စရာဖြစ်မယ်လို့ကျွန်တော်ထင်ပါ
တယ်။
အမေရိကန်ရဲ့မြန်မာနိုင်ငံပေါ်ရေးယူတန်ခတ်မှုကိစ္စကိုဆက်မေးကြပါရစေ။အမေရိကန်ပြည်တော်စုရဲ့ကြံနေသေးတဲ့ရေးယူတန်ခတ်မှုတွေကြောင့်မလို့အမေရိကန်ကုမ္ပဏီတွေအပါအဝင်နိုင်ငံခြားယင်းနှိမ့်မြှုပ်နှံမှုတွေပေါ်မှာအကန့်အသတ်တွေတော်လေးရှိတယ်လို့ပြောဆိုမှုတွေရှိပါတယ်။တာမတ်ကြီးအနေနဲ့ဒီစကားကိုလက်ခံပါလားဘယ်လိုမျိုးတုံ့ပြန်ကြပါလဲ
။ Well, the purpose of what's there's very limited sanctions left.
မြန်မာနိုင်ငံပေါ်အမေရိကန်ရဲ့အရေးယူတန်ခတ်မှုတွေကအကန့်အသတ်နဲ့အနည်းချင်းပဲကျန်တော့တာပါ။အရေးယူတန်ခတ်မှုအလုံးကြီးပါကိုဆိုင်းငံ့တာရုပ်သိမ်းတာတွေလုပ်ထားပါရစေ။စီးပွားရေးအရကျေပြန့်တဲ့အရေးယူမှုတွေအားလုံးမရှိတော့ပါဘူး။ကြံနေသေးတာတွေကလူတယောက်ချင်းစီနဲ့အဖွဲ့အစည်းတစ်ခုချင်းစီကိုအသေးချာပြစ်မှတ်ထားတဲ့အရေးယူတန်ခတ်မှုတွေပါ။ဒီအရေးယူမှုရည်ရွယ်ချက်တွေကလည်းစီးပွားရေးကိုထိခိုက်စေဖို့မဟုတ်ပါဘူး။မြန်မာစီးပွားရေးကောင်းကောင်းမွန်မွန်ဖြစ်နေတာကျွန်တော်တို့လိုလားပါလဲ။ကြံနေတဲ့အရေးယူမှုဆိုတာကမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေနောက်ထပ်တိုးတက်ဖြစ်ပေါ်လာဖို့အတွက်ပါ။မိလာတုံးကဆိုရင်ပြစ်မှတ်ထားအရေးယူတန်ခတ်မှုစင်းကိုကျွန်တော်တို့ပြန်ပြီးတော့သုံးသပ်ပြင်ဆင်တာတွေရှိပါတယ်။ကျန်နေတဲ့အရေးယူတန်ခတ်မှုတွေကြောင့်စီးပွားရေးပေါ်မှာဆူဆူဝါးဝါတက်ရောက်မှုမဖြစ်စေဘူးအတွက်တိတာထင်ရှားတဲ့လှုပ်ဆောင်ချက်ဖြစ်ပါလေ။ဒီအရေးယူမှုတွေဟာမြည်ရွယ်ပဲနဲ့စီးပွားရေးလုပ်ငန်းတွေပေါ်မှာထိခိုက်မှုရှိမရှိဆိုတာကိုအပတ်စဉ်လဲသုံးသပ်နေပါလေ။အဲ့ဒါအမေးမပြတ်လုပ်နေတာ
ပါ။ Sanctions may be discouraging business, so we'll be constantly looking at that.
Yes. This question is about the US assistance to the Burma.
နောက်မေးခွန်းတစ်ခုကတော့ဒီမြန်မာနိုင်ငံပေါ်အကူအညီအထောက်ပံ့ပေးတဲ့ကိစ္စပါ။မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းလဲတွေဖြစ်လာပြီးတဲ့နောက်ပိုင်းအမေရိကန်ကနေပြီးတော့ထောက်ပံ့ကူညီတွေပေးပါတယ်။အရက်ဖက်အဖွဲ့အစည်းတွေတိုးတက်လာဖို့နောက်အသေးစားနဲ့အလက်စားလုပ်ငန်းတွေဖွံ့ဖြိုးလာဖို့လူငယ်တွေအတွက်ပညာရေးကိစ္စစသဖြင့်ပါ။ဒါတွေဟာမြန်မာလူထုနဲ့တိုင်းပြည်အပေါ်မှာတကယ်ပဲထိရောက်အကျိုးဖြစ်ရလား။သုံးသပ်ကြည့်ပြီးပါအောင်
။ Sure, sure. First I would say that the success of Myanmar will be determined mostly by the people of Myanmar.
အရင်ဆုံးပြောချင်တာကတော့မြန်မာနိုင်ငံရဲ့အောင်မြင်ဖြစ်ထွန်းမှုအတွက်အများစုကိုမြန်မာနိုင်ငံသားတွေကိုယ်တိုင်ဆုံးဖြတ်လှုပ်ဆောင်ကြရမှာပါ။အမေရိကန်အပါအဝင်ပြည်ပမိတ်ဆွေတွေကတော့ဒီအတွက်ကူညီပေးတာပါ။ကျွန်တော်တို့အကူအညီပေးနေတာလည်းဒီသဘောပါပဲ။ကျွန်တော်တို့အကူအညီပေးတဲ့နေရာမှာအရေးအတွက်တွေ၊ကိန်းဂဏန်းတွေထပ်ဆိုင်ရင်လူစုကိုတကယ်ကို အကျိုးဖြစ်ထွန်းစေမယ့်အစီအစဉ်တွေကိုလှုပ်ဆောင်ဖို့အတွက်ကြိုးပမ်းဆောင်ရွက်နေပါတယ်။ဥပမာကျန်းမာရေးနဲ့ပတ်သက်တဲ့နေရာမှာ HIV AIDS ရောဂါနဲ့အခြားရောဂါဆိုးတွေတိုက်ဖျက်တဲ့နေရာမှာအစိုးရကင်တွယ်ဖြည့်ရှင်းမှုတွေမှာအကူအညီပေးတယ်လို့မျိုးခိုင်မာတဲ့ကျန်းမာရေးစနစ်ကောင်းတစ်ရက်ဖြစ်လာဖို့အတွက်အကူအညီပေးပါတယ်။စိုက်ပျိုးရေးနဲ့ပတ်သက်လို့လည်းအစီအစဉ်တော်တော်များများရှိပါတယ်။ဒါကတကယ်ကိုပဲလေသမားတွေနဲ့တိတွေ့လုပ်ကင်ခဲ့တာပါ။ Coffee ကိုပထမဆုံးချိန်အမေရိကန်ပြည်တော်စုကိုတင်ပို့နိုင်ဖို့အတွက် Coffee Zee စိုက်တဲ့တောင်သူတွေကိုအကူအညီပေးခဲ့ပါတယ်။ဒါဟာတောင်သူလေသမားတွေအတွက်တကယ်ကိုဝင်ငွေတိုးမြင့်လာစေပါတယ်။အရက်ဖတ်လူမှုအဖွဲ့အစည်းတွေကိုလည်းအကူအညီပေးနေတာမျိုးတွေရှိပါတယ်။လွတ်တော်အမတ်တွေအနေနဲ့လွတ်တော်တွေကိုထိထိရောက်ရောက်လုပ်ကင်ဆောင်ရွက်နိုင်ဖို့လေ့လာရေးအစီအစဉ်တွေလုပ်ဖြစ်ပါတယ်။မူဝါဒတွေကဘယ်လိုဖြစ်တဲ့နယ်ဆိုတာကိုလည်းပြောဆိုသွတ်သွင်းတာမဟုတ်ပါဘူး။ဒါကျွန်တော်တို့လုပ်เสียမဟုတ်ပါဘူး။ဒါရီဟာသူတို့အတွက်တကယ်ကိုထိရောက်အကျိုးဖြစ်တယ်လို့ထင်ပါတယ
်။ But I think these programs are actually really helpful because they make a difference in what people are doing.
And then at the last US
American နိုင်ငံရဲ့ဌာနကနောက်ဆုံးထုတ်ပြန်ခဲ့တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖျက်ရေးအစီအစဉ်အတင်းမှာမြန်မာနိုင်ငံဟာအရင်ကရှိခဲ့တဲ့နံပါတ်1စောင့်ကြည့်အစီအစဉ်ကနေပြီးတော့နံပါတ်3ထိကိုကျသွားပါတယ်။ဒီအစီအစဉ်အကြောင်းမလို့မြန်မာနိုင်ငံပေါ်မှာအမေရိကန်ရဲ့ထောက်ပံ့ကူညီတွေဒါမှမဟုတ်အမေရိကန်မူဝါဒဘိုင်းတွေပေါ်မှာတစုံတရာတယောက်မှုဖြစ်လာနိုင်မှာလား
It won't change our policy. Our policy is to do everything we can to help the people of Myanmar succeed to support
ကျွန်တော်တို့မူဝါဒဘိုင်းအနေနဲ့မပြောင်းလဲပါဘူးမြန်မာပြည်သူလူထုတွေအဆင်ပြေအောင်မြင်ကြစေဖို့အတွက်ကျွန်တော်တို့ဘက်ကတတ်နိုင်သလောက်အကူအညီပေးမယ်အစိုးရတဲ့အနေနဲ့ရှေ့ဆက်သွားနိုင်ဖို့အတွက်အကူအညီပေးမယ်ဆိုတာကကျွန်တော်တို့ရဲ့မူဝါဒပါလူကုန်ကူးမှုအစီရင်ခံစာထဲမှာပါသွားတဲ့အခြေအနေတစ်ခုကနံပါတ်1စောင့်ကြည့်အဆင့်မှာတတ်မှတ်ခံထားတဲ့နိုင်ငံတစ်နိုင်ငံဟာတိုးတက်မှုမရှိဘူး၄နှစ်ဆက်တိုက်အဲ့ဒီတိုင်ဆက်ဖြစ်နေမယ်ဆိုရင်တော့အလိုလျောက်နံပါတ်3ဆင့်ကိုကျသွားမှာပါနောက်ဆုံးအစီရင်ခံစာမှာမြန်မာနိုင်ငံကအဆင့်ကျသွားတာကအဲ့လိုအခြေအနေမျိုးကြောင့်ပါအစိုးရအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့အပြုသဘောလှုပ်ဆောင်မှုတွေကျွန်တော်တို့တွေ့ရပါတယ်ဒါကိုကျွန်တော်တို့ကြိုးစားပါတယ်လှုပ်ဆောင်ချက်တွေကိုအတိအမှတ်လည်းပြုပါတယ်အဝိမေလေမြန်မာနိုင်ငံဟာအစည်းအဝေးခန်းဆောင်မှာ၄ကြိမ်ဆက်တိုက်အခုလိုနံပါတ်1စောင့်ကြည့်စင်းထဲမှာပါခဲ့တာဆိုတော့အခုနောက်ဆုံးအစည်းအဝေးခန်းဆောင်မှာကျတော့အလိုလျောက်နံပါတ်3ကိုကျသွားတာပါဒါဟာကျွန်တော်ရဲ့မြန်မာနိုင်ငံအပေါ်မှာမူဝါဒအပြောင်းလဲဖြစ်စီမှာမဟုတ်ပါဘူးဒီပြဿနာအပေါ်ဝင်တခြားကိစ္စတွေအပေါ်မှာဆိုးရရဲ့ကင်တွယ်ဖြစ်ရှင်းမှုမှာကျွန်တော်တို့အနေနဲ့စတိုးကူညီသွားမှာဖြစ်ပါတယ
် The government deal with this problem along with others
Another question
နောက်မိကုံကတော့ဒီရပ်ဖက်လူမှုအဖွဲ့အစည်းတွေတိုးတက်လာမှုအခြေအနေပါဘာကြောင့်လဲဆိုတော့လွတ်တော်မတ်တွေအနေနဲ့ရပ်ဖက်အဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဆက်ဆံမှုကိုကန့်သတ်ခံရတဲ့အခြေအနေပြီးခဲ့တဲ့ပတ်တုန်းကဖြစ်ခဲ့ပါတယ်ဒီညွှန်ကြားချက်ကြောင့်မို့လို့ရပ်ဖက်လူမှုအဖွဲ့အစည်းတွေဖွံ့ဖြိုးလာမှုမှာတစုံတရာဒီအနောက်အတားများဖြစ်တယ်လို့မြင်ပါလား
Yeah I've seen the news reports but I don't know all the details of this so I don't want to comment too much on it
What I want to တွေ့ရပါလေဒါပေမဲ့သေးစိတ်ကိုတော့မသိဘူးဗျဒါကြောင့်ဒီပုံမှာမှတ်ချက်သိပ်ပြီးတော့မပေးချင်ပါဘူးကျွန်တော်ပြောချင်တာကတော့ပြီးခဲ့တဲ့နှစ်တွေအတွင်းကစလို့ဒီတိုင်းပြည်မှာရပ်ဖက်လူမှုအဖွဲ့အစည်းတွေဆိုတာအတော်လေးရေးပါတဲ့အခန်းကဏ္ဍမှာရှိပါတယ်အခြားဒီမိုကရေစီစနစ်တွေလိုပဲတကယ်ကိုခိုင်မာတောင့်တင်းတဲ့အရဖတ်လူမှုအဖွဲ့အစည်းတွေရှိဖို့ဆိုတာကဒီမိုကရေစီစနစ်အောင်မြင်ရေးအတွက်အလွန်တရာရည်ကြီးပါတယ်အစိုးရလွတ်တော်နဲ့အရဖတ်လူမှုအဖွဲ့အစည်းတွေကြားထဲမှာဆက်ဆက်မှုတွေရှိခဲ့တယ်လို့ကျွန်တော်တို့သိထားပါတယ်အခုနောက်ဆုံးသတင်းအသေးစိတ်ကိုတော့မသိပါဘူ
း but I don't know the details of this
ညချာချက်ရဆိုရင်တော့လွတ်တော်အမတ်တူအနေနဲ့အရဖတ်လူမှုအဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေရဲ့အစည်းအဝေးတွေကိုတက်မယ်ညီလာခံတွေကိုတက်မယ်ဆိုလို့ရှိရင်လွတ်တော်ရဲ့ခွင့်ပြုချက်ကိုယူရပါလိမ့်မယ
် Yeah. Well, I mean, this is a decision that's up to the people and you have an elected government. It's up to the people.
ဒါရီကမြန်မာလူထုအပေါ်မှာတည်ပါတယ်။ရွေးချယ်ခံထားတဲ့အစိုးရလည်းရှိနေပြီပဲ။အကောင်းဆုံးဘယ်လိုလုပ်ကြမလဲ။ရွေးချယ်ဆုံးဖြတ်မှုဟာမြန်မာလူထုအပေါ်မှာတည်ပါတယ်။ကျွန်တော်ပြောချင်တာကတော့အရက်ဖတ်လူမှုအဖွဲ့အစည်းတွေဆိုတာကတော့ပြည်ပြင်ပြောင်းလဲရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ခိုင်မာတဲ့ထောက်ခံရေးအင်အားစုပါ။ဆိုတော့သူတို့တွေတက်တက်ကြွကြရှိပြီးတော့သူတို့အတန်တွေသဘောထားတွေထွက်နေဖို့ကလည်းအရေးကြီးပါ
Very active and have a voice.
Yeah. Another question about the peace process because
မြန်မာနိုင်ငံရဲ့ညီညာရေးနဲ့မျိုးသားညီညွတ်ရေးစီလုပ်ငန်းတွေကို American ပြည်တော်စုအနေနဲ့ထောက်ခံကူညီပါတယ်လို့အမြဲပြောလို့ရှိပါတယ်။အခုဒီလုပ်နေတဲ့ဒီလုပ်ငန်းစဉ်တွေအပေါ်မှာဘယ်လိုများအကူအညီလက်ရှိပေးနေပါလဲ
Well, what we've said consistently to the government to the ethnic groups is This is your process. This is the Myanmar people's process. We don't want to
ဆိုရကိုရတိုင်းရင်းသားအဖွဲ့အစည်းတွေကိုပါကျွန်တော်တို့ဘက်ကတမတ်သေးပြောခဲ့ပါတယ်။ဒါဟာခင်ဗျားတို့ကိုယ်တိုင်လုပ်ရမယ်မြန်မာလူထုကိုယ်တိုင်ဥဆောင်လုပ်ရမယ်လုပ်ငန်းစဉ်ဖြစ်ပါတယ်။ဒီပေါ်မှာကျွန်တော်တို့ဘက်ကမဆွတ်ဖက်လို့ပါဘူး။ကျွန်တော်တို့ကုညီတန်းတဲ့အစိတ်ပိုင်းကကြွန့်ကျင်မှုဆိုင်ရာအကူအညီပေးတာတွေနဲ့တွဲဆုံဆွေးနွေးအပြေရှားမှုတွေဖြစ်ဖို့အတွက်တိုက်တွန်းမှုတွေဖြစ်ပါတယ်။ကျွန်တ ကျွန်တော်တို့ဘက်ကဘယ်လိုအကူအညီပေးနိုင်မလဲဆိုတာကိုစောင့်ကြည့်နေပါတယ်။ဒီချိန်ထဲမှာပဲတိုင်းရင်းသားအဖွဲ့တွေလိုအဖွဲ့အစည်းတွေနဲ့ကျွန်တော်တို့တွေ့ဆုံစကားပြောပြပါတယ်။ဒါဟာတစ်ခုခုအတွက်တောင်းအားပေးတာမျိုးမဟုတ်ပါဘူး။အဓိကကျွန်တော်တို့ပြောလိုတဲ့စကားကဒီချိန်မှာငင်းချမ်းရေးအတွက်တကယ်အခွင့်အလမ်းကောင်းကြီးဆိုတာပါ။ဒီတိုင်းပြည်အတွက်ငင်းချမ်းရေးလိုတယ်ဆိုတာကိုလူတိုင်းသဘောတူကြမှာပါ။အခုချိန်ဟာတကယ်ကိုပဲကြီးမားတဲ့အခွင့်အလမ်းကြီးပါ။ဒါကြောင့်လဲတွေ့ဆုံဆွေးနွေးစကားပိုင်းကိုတက်လာပြီးတော့ငင်းချမ်းရေးအတွက်ညှိနှိုင်းလှုပ်ဆောင်ကြဖို့ကျွန်တော်တို့ဘက်ကအားပေးတိုက်တွန်းနေတာပါ
to get to the negotiating table and do all they can to bring about peace.
Yeah, currently
အခုချိန်မှာတိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေကကချင်ပြည်နယ်မိုင်းကြားရံမှာစုဝေးပြီးတော့ညီလာခံလုပ်နေကြပါတယ်။အဲဒီညီလာခံမှာကုလသမဂ္ဂနဲ့တရုတ်နိုင်ငံဘက်ကကုစလေရီနဲ့လေးလာသူဖြစ်တယောက်နေကြပါတယ်။အမေရိကန်နဲ့ EU ကဘာကြောင့်ဒီညီလာခံထဲမှာမပါတာလဲဗျ
။ Well, in this case, we were not invited to join.That's up to the government.
ကျွန်တော်တို့ကိုဖိတ်ကြားထားတာမရှိပါဘူး။ဒီလိုဖိတ်ကြားမှုဆိုတာမျိုးကအစိုးရလိုမျိုးအခုကိစ္စမှာတော့တိုင်းရင်းသားတွေအပေါ်မှာမူတည်ပါတယ်။အခုလိုစုဝေးဆွေးနွေးကြဖို့ဆိုတာမျိုးကျွန်တော်တို့ဘက်ကတွန်းအားပေးမှာမဟုတ်ပါဘူး။ကျွန်တော်တို့ဘက်ကတော့ငင်းချမ်းရေးလုပ်ငန်းစဉ်တစ်ခုလုံးအောင်မြင်တာကိုလိုလားပါတယ်။သူတို့ဘက်ကကျွန်တော်တို့ရှိလို့အဆင်ပြေမယ်အကူအညီဖြစ်မယ်လို့ထင်လို့ဖိတ်ရင်လည်းတွားဖို့ရှိပါတယ်။မလို့အဖူးထင်လို့မဖိတ်ဘူးဆိုရင်လည်းမတော်ပါဘူး။အဲ့တော့ကျွန်တော်ပြောခဲ့သလိုပဲဒီငင်းချမ်းရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးအောင်မြင်ဖို့အတွက်ကိုပဲကျွန်တော်တို့အလေးထားပါတယ
်။ As I said, we're focused on doing what we can to support the success of the process.
အစိုးရဘက်ကရောဒေါန်ဆန်းစုကြည်ကပါသူ့အနေနဲ့ငင်းချမ်းရေးကိုလူလာတယ်လို့ပြောနေပါတယ်။တိုင်းသားတွေဘက်ကငင်းချမ်းရေးအတွက်ကြိုးပမ်းမှုတွေအပေါ်မှာရောတာမတ်ကြီးကဘယ်လိုထင်ပါလဲ
။ Well, I don't want to speak for them, but in my conversations what I hear from the ones I've spoken with,They want peace.
သူတို့နဲ့ပတ်သက်လို့တော့မပြောလို့ပါဘူး။ကျွန်တော်နဲ့စကားပြောပြတဲ့သူတွေစီကနေတော့သူတို့လည်းပဲငင်းချမ်းရေးလိုလားတယ်လို့ပြောပါလေ။တိုက်ပွဲတွေကြောင့်ဒီတိုင်းပြည်ဟာနှစ်အတန်ကြာအတော်လေးခံစားခဲ့ရပြီးပါပြီ။ဒါကြောင့်လည်းငင်းချမ်းရေးလိုလားမှုကိုကြေကြေပြန့်ပြန့်တွေ့ရပါလေ။ဒါဟာအရေးကြီးပါလေ။ငင်းချမ်းရေးဆောင်ကျဉ်မှုတွေ၊နိုင်ငံရေးရတွေ့ဆုံညှိနှိုင်းမှုတွေ၊ပြင်ဆင်လှုပ်ဆောင်မှုတွေဒါတွေကရှေ့ဆက်ပြီးတော့အသေးစိတ်ကိစ္စပါ။ဒါတွေကအချိန်ကြီးအများကြီးယူအောင်ပါပါ။ငင်းချမ်းရေးအတွက်လူလာတောင်းဆိုမှုတွေပြင်းပြင်းထန်ထန်ရှိတာအတော်လေးတွေ့ရပါတယ
် But what we do see is a very strong demand for peace and that's very encouraging.
တမကြီးခုလိုအချိန်ပေးပြောဆိုတာကျေးဇူးတင်ပါတယ်